အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘာသာရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။သောတာရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတယ်ဆိုတာလူတိုင်းအသိပါပဲဒီလိုမျှဝဲစားသောက်ကြတဲ့အခါစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ရောဂါပြားတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝဲခြင်းအတားမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတာရှင်များရှင်ဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာရိုးရိုးအစာများဖြင့်အဲ့ခံခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်သောတာရှင်များရှင်ယေရှုခရစ်တော်ဟာအဲ့ဝတ်နဲ့ပတ်သက်တဲ့သင်ခန်းစာတစ်ခုကိုမိမိရဲ့ကိုယ်ပိုင်အသက်တာမှာသွန်သင်တော်မူထားပါတယ်အိုင်နာမှာရှိတော်မူတဲ့အခါမိမိကိုဝန်းရံထားတဲ့ဆာလောင်နေတဲ့လူအုပ်ကြီးကိုဝမ်ဟာဟာနဲ့အိမ်ကိုပြန်မလွတ်ခဲ့ပါဘူး။သူတို့စားเสียရဖို့တင်တို့ပေးကြလို့လို့တပည့်တော်တွေကိုကိုရရှင်မိန့်တော်မူခဲ့ပါတယ်။ဖန်ဆင်းချင်းဆိုင်ရာတကိုးတော်ရဲ့လှုပ်ဆောင်မှုတစ်ခုအားဖြင့်အဲ့ဒီလူတွေလိုအပ်နေတဲ့အစာတွေကိုအရှံပယ်ပြင်ဆင်ကျွေးမွေးတော်မူခဲ့ပါတယ်။ပြင်ဆင်ပေးတော်မူတဲ့အစာဟာအင်မတန်မှရိုးစင်းလာပါတယ်။ကြီးကြီးကျယ်ကျယ်မဟုတ်လာပါဘူး။ကောင်းခင်ရဲ့အရင်အမြင့်တွေကိုနှုတ်ပိတ်တစ်ခုအပြင်ကြိုက်တယ်လို့အသုံးပြုနိုင်တဲ့ဖျားရှင်ဟာအစီအအိမ်တွေနဲ့ပြည့်စုံတဲ့ထမင်းတနတ်ကိုပြင်ဆင်ပေးမယ်ဆိုပါကပြင်ဆင်ပေးနိုင်ပါတယ်။ဒါပေမဲ့အိုင်နာမှာအလုတ်လုံနေတဲ့ရေလုတ်သားတွေအတွက်လိုအပ်တဲ့တနည်းစားအစာကိုသာပြင်ဆင်ပေးတော်မူခဲ့ပါတယ်။တကယ်လို့သာယနေ့လူသားတွေဟာတဘာဝတရားနဲ့ကန့်ညီစွာအသက်ရှင်နေထိုင်ပြီးတော့အကျင့်တလိတွေမှာရိုးစင်းခဲ့ကြမယ်ဆိုရင်ရိတ်ခါတွေဟာလူသားမိသားစုတစ်ခုလုံးရဲ့လိုအပ်ချက်ကိုဖြစ်စည်းနိုင်ခဲ့ပါလိမ့်မယ်။စိတ်ကူးရင်လိုလားမှုတွေညှော့နှဲသွားပြီးတော့ဖျားသခင်ရဲ့လမ်းစဉ်အတိုင်းအလုပ်လုပ်ဖို့အခွင့်ပိုလာပါလိမ့်မယ်။ခရစ်တော်ဖျားရှင်ဟာဇိမ်ခံလိုတဲ့လူသားဆန္ဒတွေကိုဖြစ်စည်းပေးပြီးလူသားတွေကိုဆွဲဆောင်ဖို့မကြိုးစားခဲ့ပါဘူး။ကိုရောရှင်ပင်စင်ထားတော်မူတဲ့ရိုးရိုးအစာတွေဟာကိုတော်ရဲ့တကူတော်အတွက်သမကအသက်တာမှာလိုအပ်တဲ့ကိုယ်တော်ရဲ့မေတ္တာတော်နဲ့စောင့်ရှောက်မှုတွေအတွက်လဲအာမခံချက်တစ်ခုဖြစ်ပါတယ်။သောတာရှိများရှင်ခရစ်တော်ရဲ့နောက်လိုက်ဖြစ်တယ်လို့မိမိကိုယ်ကိုကြွေးကြော်နေတဲ့သူတွေဟာမကြကနဖယ်ရှင်ရဲ့ကြေးကျွန်းအစာကျူးချင်းကြေးကျွန်းတွေဖြစ်နေကြပါတယ်။ဖျားရှင်ရဲ့အမှုတော်အတွက်ပိဿအတုံးပြုတင့်တဲ့အချိန်နဲ့ခွန်အားတွေကိုရေပန်းစားနေတဲ့တွေ့ဆုံပွဲတွေအတွက်အာဟာရမဖြစ်စေတဲ့ဟင်းရာတွေပြင်ဆင်ချက်ပြုတ်ခြင်းမှာအတုံးပြုနေကြပါတယ်။တွေ့ဆုံပွဲများမှာရေပန်းစားနေတဲ့အတွက်တနေ့လုံးမှတနေ့စားရတဲ့အလုတ်သမားအများစုဟာမရှိမဲရှိမဲငွေကြေးတွေကိုဧည့်သည်တွေအတွက်အစီအအိတ်နဲ့ပြီးတဲ့ကိတ်မုတ်ပေါင်မုတ်နဲ့စားစရာအမျိုးမျိုးကိုပြင်ဆင်နေရသည်သာမကပါဘူး။အိမ်သားအားလုံးအတွက်လိုအပ်တဲ့အဝတ်အထည်တွေကိုလည်းဝယ်နေကြရပါတယ်။ဝမ်းပိုက်ကိုအထီးခိုက်ခံပြီးအရသာခံစားမဲ့အစာတွေကိုချက်ပြုတ်မဲ့အချိန်တွေကိုမိမိတို့ရဲ့သားသမီးတွေကိုကိုချင်းတရားနဲ့ဘာသာရေးဆိုင်ရာသွန်သင်ချက်တွေကိုပေးဖို့အသုံးပြုသင့်ပါတယ်။ရေပန်းစားတဲ့လက်ပတ်သွာလာခြင်းတွေမှာအစာကျူးတဲ့အစီအစဉ်တွေပါဝင်လာပါတယ်။အဲ့ဒီအစီအစဉ်တွေမှာကျန်းမာရေးကိုထိခိုက်စေတဲ့အစာအသောက်တွေကိုစားသုံးခြင်းဖြင့်အစာခြေတဲ့အင်္ဂါအစိတ်ပိုင်းတွေကိုအကြီးအကျယ်ပင်ပန်းစေကြတယ်။အကြီးအကျယ်ပင်ပန်းစေကြတယ်။ အဲ့ဒီပိုးရှံအစာတွေကိုခြေဖြက်ပစ်ဖို့မလိုလားအပ်တဲ့ခွန်အားတွေကိုအသုံးပြုလိုက်ရတဲ့အတွက်မောပန်းမှုတွေကိုခံစားလာခဲ့ကြရတယ်။သွေးလည်ပတ်မှုတွေထိခိုက်လာရတယ်။အင်ကာအစိပ်ပိုင်းအသီးသီးမှာခွန်အားတွေအထူးလိုအပ်လာပါတယ်။စကားလက်ဆုံးကြချင်းအဖြစ်တည်င်းကောင်းတွေကိုရရှိပြီးကောင်းကြီးခံစားရမယ်။ဧကန်သူအဲ့ဒီအိမ်ရှင်ဟာကျမ်းမာရေးကိုထိခိုက်စေနိုင်တဲ့အစားအစာအမျိုးမျိုးကိုပြင်ဆင်ခြင်းဖြင့်အချိန်ဖြုန်းပြီးတော့အလေအပပြုခြင်းကြောင့်ခံစားရမယ့်ကောင်းကြီးမင်္ဂလာတွေကိုမကြာခဏဆုံးရှုံးရတတ်ပါတယ်။ခရိယညီကိုမောင်နှမများဟာအဲ့ဒီလိုပြင်ဆင်ထားတဲ့အစားအသောက်တွေရဲ့ဩဇာလွမ်းမိုးခြင်းကိုဘယ်အခါမှမခံသင့်ကြပါဘူး။သူတို့ရဲ့အိမ်ကိုသွားရောက်လဲပတ်ခြင်းဟာအဲ့ဒီလိုအစာတွေကိုစားသုံးမှုအတွက်မဟုတ်ဘဲအချင်းချင်းမိသားအရဖွဲ့ပြီးအမြင်ချင်းအတွေးခေါ်ချင်းဖလှယ်ပြီးတော့အကျိုးတူကောင်းကြီးမင်္ဂလာတွေကိုခံစားကြရဖို့ဖြစ်တယ်ဆိုတာကိုနားလည်သဘောပေါက်ကြရမှာဖြစ်တယ်။အဲ့ဒီလိုသွားရောက်လဲပတ်စဉ်ပြောတဲ့စကားတွေဟာလည်းနောင်လာတဲ့အခါမှာဝမ်းဝမ်းတသာတတိယဆရာကောင်းလောက်အောင်တန်ဖိုးရှိတဲ့စကားတွေသာဖြစ်တင်ပါတယ်။ဧည့်သည်တွေကိုအခန့်နဲ့သူတွေဟာအသီးအနှံနဲ့ဟင်းသီးဟင်းရွက်တွေကိုရိုးရိုးကလေးပြင်ဆင်ထားတဲ့အာဟာရနဲ့ပြည့်စုံတဲ့အစာတွေကိုသာပြင်ဆင်အခန့်တင်ပါတယ်။အဲ့ဒီလိုအစားအစာတွေဟာပြင်ဆင်စရိတ်တက်တာတဲ့အပြင်တင့်တင့်လျောက်ပတ်စွာစားသုံးမယ်ဆိုရင်ကျန်းမာရေးကိုလည်းမထိခိုက်ပါဘူး။ကတွင်တောင့်တမှုကိုဖြစ်စည်းဖို့လောကသားတွေဟာအချိန်ကုန်ခံ၊ငွေကုန်ခံပြီးကျန်းမာရေးထိခိုက်စေမဲ့အဲ့ဒီအစာတွေကိုရွေးချယ်ခြင်းဖြင့်ကျန်းမာရေးစည်းမျဉ်းတွေကိုချိုးဖောက်ခြင်းရဲ့အဖို့အခကိုလက်ခံကြရမှာဖြစ်တယ်။ခရိယန်တွေအနေနဲ့အဲ့ဒီအရာများနဲ့ဆက်လျင်းပြီးလမ်းမှန်ကိုသာရွေးချယ်ကျင့်ဆောင်သင့်ကြပါတယ်။ကျမ်းမာရေးနဲ့အသက်ဝိညာဉ်ကိုဖျက်ဆီးနေတဲ့ရေပန်းစားနေတဲ့ဒလစ်ဆိုးတွေကိုပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာခရိယန်တွေထိရောက်စွာလုပ်ကိုင်ဆောင်ရွက်နိုင်ကြဖို့အတွက်ဒီနေ့အစာအာဟာရဆိုင်ရာကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစီရှင်။
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရဓမ္မဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို
့။ချက်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါ။တော်တော်ရှင်ဓမ္မမိတ်ဆွေများစိတ်ရောကိုယ်ပါရှင်လန်းချမ်းမြေ့ကြပါစေ။ချက်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့ဆက်လက်ပြီးတော့အပြစ်ကိုဖော်ပြဝင်ချခြင်းဆိုတဲ့ဒုတိယပိုင်းကိုကျွန်တော်လေ့လာကြပါစို့။ဒီနေ့ကျွန်တော်အားလုံးကတော့ရှင်အပြစ်ကိုဖော်ပြပြီးတော့ဝင်ချဖို့ရန်အတွက်တောင်းပန်ဖို့ရန်အတွက်ဒီနေ့လွန်မပင်အရေးတူပြုတ်တဲ့အတွက်ကြောင့်ဒီနှုတ်ကပတ်တော်ကိုဆက်လက်ပြီးတော့ဝင်ငါနေတာဖြစ်တယ်။ဒါကြောင့်အပြစ်ကိုဖော်ပြပြီးတော့ကျွန်တော်ဝင်ချတောင်းပန်မှတာလျင်ဘုရားသခင်ပေးတော်မူသောဒုက္ခလမ်းကိုကျွန်တော်ကတော့ရှင်ဒုက္ခဘုံကိုကျွန်တော်ကခံစားရမှာဖြစ်တယ်။ဒါကြောင့်ဒုက္ခချမ်းသာလမ်းညွန်လို့ပြောတဲ့အခါမှာဒီနေ့နှုတ်ကပတ်တော်ရဲ့ညွှန်ကြားချက်ကိုကျွန်တော်အားလုံးကလေလာပြီးတော့မိမိရဲ့ဘဝမှာတို့ရှင်အကောင်းဆုံးဘုရားသခင်ရဲ့အလိုကျအသက်တာကိုရှင်သန်နိုင်ဖို့ရန်အတွက်ဆက်လက်ပြီးတော့ဝိညာဉ်ခွန်အားတည်ဆောက်ကြပါစို့ချစ်တဲ့မိတ်ဆွေပေါင်းတို့စာလံကျမ်းခန်း34ပိုင်းငယ်18မှာထာဝရဘုရားသခင်သည်ကြိုးပဲ့သောစိတ်ရှိသောသူတို့နှင့်နှလုံးကြေကွဲသောသူတို့ကိုနီးတော်မူ၏နောင်တရ၍စိတ်နှိမ်ချသောသူတို့ကိုလည်းကဲ့တင်တော်မူ၏ဆိုပြီးတော့တမန်ကျမ်းစာကဖော်ပြထားပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ရှမွေလလက်ထက်မှာဣသေလလူတွေကတို့ရှင်ဘုရားသခင်ထံတော်မှသူတို့ကရှောင်ဖယ်သွားကြတယ်။သူတို့ကတော့ရှင်မိမိတို့အပြစ်အတွက်ဆိုးချိုးများကိုခံစားနေကြရတယ်။အကြောင်းမူကားသူတို့ကတော့ရှင်ဘုရားသခင်၌ယုံကြည်အားထားခြင်းကင်းမဲ့ခဲ့ကြတဲ့အတွက်ကြောင့်ဖြစ်ပါတယ်။နိုင်ငံကိုအုပ်စိုးနိုင်သောတကုံးနှင့်ဉာဏ်ပညာကိုဝေဖန်ပန်းချနိုင်သောသဘောသူတို့မှတော့ရှင်ကင်းမဲ့နေကြတယ်။ရန်သူတို့ကိုကာကွယ်နိုင်ဖို့ရန်အတွက်မိမိရဲ့အကြောင်းကိုအခိုက်အမာထင်ရှားစေနိုင်တော်မူသောအစွမ်းတတိတော်၌သူတို့ရဲ့ယုံကြည်အားထားခြင်းကင်းမဲ့ကြတဲ့အခါမှာဒီအရာတွေကတော့ရှင်နောက်ဆုံးမှာပျက်စီးခြင်းဘက်ကိုရောက်ခဲ့တယ်ဆိုတာတွေ့ရမှာဖြစ်တယ်။သူတို့ကတော့ရှင်တော့မိုးကုတ်စဝိုင်းကိုအုပ်ဆိုးတော်မူသောအရှင်ထံမှလွဲသွားကြပြီးတော့သူတို့ရဲ့ပတ်လည်၌ရှိသောလူမျိုးနည်းတူအုပ်ဆိုးခြင်းကိုခံယူလိုကြတယ်။သူတို့ဟာတော့ရှင်ငြိမ်သချင်းမရရှိကြမီဤကဲ့သို့သောတေချာသောဝန်ခံချက်ကိုသူတို့ပြကြတယ်ကျွန်တော်တို့ဒီရှင်ဘရင်ကိုတောင်းတအားဖြင့်အထက်အပြစ်များတို့အပေါ်မှာထား၍အပြစ်ကိုပြုမိပါပြီဆိုပြီးတော့တရားခန်းကြီးစနစ်ပိုင်းငယ်19မှာဆိုရှင်ထင်ရှားစွာသူတို့ရဲ့စိတ်ထားကိုပေါ်လွင်စေပါတယ် သူတို့ပြုတ်ခဲ့အကြောင်းထင်ရှားသောအပြစ်ကိုသူတို့ကတို့ရှင်ဖော်ပြဝင်ချတောင်းမှရကြပြီ။သူတို့ရဲ့ဂျေစုကင်းမဲ့ခြင်းအမှုကတို့ရှင်သူတို့ရဲ့စိတ်နှလုံးကိုညှင်းဆဲနှိပ်စက်ပြီးတော့ဘုရားသခင်ထံမှကွဲကွာသွားစေခဲ့ပါတယ်။အမှန်ပင်နောင်တရပြီးတော့ပြောင်းလဲပြုတ်ပြခြင်းမရှိဘဲနဲ့ဝင်ချတောင်းမှမှုကိုဘုရားသခင်ကလက်ခံတော်မူမှုမိတ်ဆွေပေါင်းတို့အသက်တာမှာတို့ရှင်ထင်ရှားစွာကျွန်တော်ပြောင်းလဲမှုရှိရမှာဖြစ်တယ်။ဘုရားသခင်အာမမိသောအပြစ်ရှိသမျှကိုကျွန်တော်ကတို့ရှင်စွန့်ပြစ်ရမှာဖြစ်တယ်။အပြစ်အတွက်အမှန်ဝမ်းနေခြင်းကြောင့်ဤအခြေအနေမျိုးကျွန်တော်ကတို့ရှင်ဖြစ်ပေါ်လာလိမ့်မယ်။ကျွန်တော်တို့ပြုလုပ်အပ်သောတာဝန်အကြောင်းကိုလည်းပဲထင်ရှားစွာကျွန်တော်အားဖော်ပြပေးထားပါတယ်။ကိုယ့်ကိုယ်ကိုစေချောကြလော။ကိုယ့်ကိုယ်ကိုစင်ကြယ်စေကြလော။သင်တို့၏အပြစ်များကိုငါးမျက်မှောက်မှပယ်ရှားကြလော။မကောင်းသောအကျင့်ကိုဖျက်ကြလော။ကောင်းသောအကျင့်ကိုကျင့်အံ့သောငါတင်ကြလောတရားသဖြင့်ပြုခြင်းကိုရှာကြံကြလောကောင်းသောအရာကိုဖြောင့်စေကြလောမိဘမရှိသောသူတို့အဖို့တရားသဖြင့်စီရင်ကြလောမုံဆိုးမားယမှုကိုစောင့်ကြလောဆိုပြီးတော့ဟေရှာယပရောဖက်ကြီးရတို့ရှင်ဟေရှာနာခရစ်ယာန်အခန်းကြီး1ပိုင်းငယ်16 19မှာတို့ရှင်တိုက်တွန်းထားတာကိုကျွန်တော်တွေ့ရမှာဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ပေါင်းထားသောအဥ္စာကိုမတို့မထားလူယူသောအဥ္စာကိုပြန်ပေးလျက်အာဓမအမှုကိုမပြုတ်ပဲအသက်ရှင်ရာပညာတရားလမ်းသို့လိုက်လျင်အသေးမခံရပဲစင်စစ်အသက်ရှင်ရာလိမ့်ပြီဆိုပြီးတော့ရေစကြေလနဂရိကျန်ခန်းကြီး33ပိုင်းငယ်15မှာလည်းပဲအတိလင်ဖော်ပြထားပေးတာတယ်ချစ်တမိတ်ဆွေပေါင်းတို့ဒါကြောင့်နောင်တရခြင်းအမှုကြောင့်နဲ့ဆက်ဆိုင်ပြီးတော့ဖော်ပြတဲ့ခါမှာတို့ရှင်တော့ရှင်ပေါလုကတို့ရှင်တော့ဖယားသခင်ရဲ့လိုတော်နဲ့ညီတော်တင်တို့ဤဝမ်းနေခြင်းသည်တင်တို့၌အဘယ်သို့သောသတိပြုခြင်းကိုယ့်အပြစ်ကိုဖြေခြင်းအမျက်ထွက်ခြင်းကြောင်းရွံ့ခြင်းအလွန်တောင်းတခြင်းငါ၏အကျိုးအလွတ်ငါစိတ်အားကြီးခြင်းတရားသဖြင့်ဒဏ်စီရင်ခြင်းတို့ကိုပြုပြင်သည်ကိုကြည့်ရှုကြလော။သင်တို့သည်ဤအမှု၌အပြစ်ကင်းသည်ကိုအယားအားအားဖြင့်ထင်ရှားပြကြပြီဆိုပြီးတော့ကောရိန္သုဩရစာဒုတိယဆောင်ခန်းကြီး9ပိုင်းငယ်17မှာရှင်ပေါလုကလည်းပဲနောင်တနဲ့ပတ်သက်ပြီးတော့နောင်တနဲ့ဆက်ဆိုင်ပြီးတော့သူကတို့ရှင်ရှင်းပြပြီးတော့တိုက်တွန်းထားတယ်ဆိုတာကျွန်တော်တွေ့ရမှာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့အပြစ်ဟာအကျင့်ကိုကောင်းမွန်သိမြင်နားလည်တတ်သောသဘောကိုပျောက်ပြက်သွားစေတဲ့ခါမှာအမားကိုပြူတော်သူကတို့ရှင်မိမိအကျင့်မှာခြုံယွင်းသောအချက်တို့ကိုမသိမမြင်ချင်မိမိလွန်ကျူးသောအပြစ်ရဲ့အလွန်ကြီးကျယ်ခြင်းအပြစ်ကိုလည်းမသိမမြင်ချင်၎င်းပြင်အပြစ်ကိုဖော်ပြထင်ရှားစေတဲ့တန်ရှင်းသောဝိညာဉ်တော်ရဲ့ပြုပြင်ခြင်းတကောကိုမခံမယူလျင်သူဟာမိမိအပြစ်ကိုမမြင်ဘဲနေလိမ့်မယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်သူ့ရဲ့ဝန်ခံပြောဆိုချက်တို့မှာရိုးဖြောင့်မှန်ကန်ခြင်းစိတ်အားထက်သန်ခြင်းမရှိကြသူ့ရဲ့အပြစ်တို့ကိုဝန်ခံပြောပြတဲ့အခါတိုင်းအကြောင်းအရာတစ်စုံတစ်ခုကြောင့်မဟုတ်လျင်မိမိအားဆုံးမခြင်းခံရသောအပြစ်ကိုပြုမိသည်မဟုတ်လို့မိမိအပြစ်အတွက်စင်ကြေပေးပြီးတော့တောင်းမှန်တတ်တယ်။အာရန်နဲ့ဧဝဟာတားမြစ်တဲ့အပင်ရဲ့အသီးကိုသူတို့ကစားပြီးတဲ့နောက်မှာသူတို့အတို့ရှင်ရှက်ကြောက်ချင်းထိတ်လန့်ချင်းသဘောနဲ့ပြေးလာကြတယ်။ပထမဥစွာသူတို့အတို့ရှင်မိမိအပြစ်အတွက်ဘယ်လိုဘယ်ပုံနီးအပြင်စင်ကြေပေးပြီးတော့ဒီကြောင်းမတ်ဖွယ်ကောင်းတဲ့တေတံကနေမှလွတ်ကင်းဖို့ရန်အတွက်သူတို့အတို့ရှင်စဉ်စားစင်ကြေမိနေကြပါတယ်။ထာဝရဘုရားကသူတို့ရဲ့အပြစ်အကြောင်းကိုမေးမြန်းတော်မူတဲ့အခါမှာအာဒံကဘာလို့ပြန်ပြီးတော့ဖြေကြတယ်အပြစ်ကိုဘုရားသခင်ပေါ်၌တဝက်မိမိပေါ်၌တဝက်တင်ပြီးတော့ကျွန်တော်၌အပေးတော်မူသောမိမသည်ထိုအပင်ဤအသီးကိုပေး၍ကျွန်တော်စားမိပါပြီဆိုပြီးတော့ပြန်လျှောက်တယ်မိမကလည်းပဲအပြစ်ကိုမွေပေါ်မှာတင်ပြီးတော့မွေသည်ကျွန်မကိုလှည့်စား၍ကျွန်တော်မှသည်စားမိပါပြီဟုပြန်ပြောတယ်နော်ကပ္ပဦးကျန်ခန်းဤ3ပိုင်းငယ်73ဒါဘုရားသခင်နဲ့ဘုရားသခင်ရဲ့သားသမီးဖြစ်တဲ့အာဒံနဲ့ဧဝတို့ရဲ့ဒါအပြန်အလှန်စကားပြောခြင်းပါလို့ရှင်မေခေါနဲ့အပြန်အလှန်စကားပြောခြင်းမှာကျွန်တော်ကကြုံတွေ့ရမှာဖြစ်တယ်လူဟာတို့ရှင်ကိုယ့်ဘက်ကိုကာကွယ်နိုင်ဖို့ရန်အတွက်ကျွန်တော်တို့ကတို့ရှင်စဉ်းစားနေကြတယ်စင်ကျင်နေကြတာတွေ့ရမှာဖြစ်တယ်ဒါကြောင့်ကိုတော်ကအဘယ်ကြောင့်မွေကိုဖန်ဆင်းထားတော်မူရသလဲအဘယ်ကြောင့်သူ့အားအေဒင်ဥယျာဉ်ထဲသို့ဝင်လာဖို့ရန်အတွက်အခွင့်ပြုရသလဲသူမရဲ့စင်ကြရတော့ဤကဲ့သို့သောမိဂွန်များကိုမေးရရောက်ပြီးတော့သူမရဲ့ပျက်စီးဆုံးပါရခြင်းဟာဖျားသခင်ရဲ့တာဝန်ဖြစ်တယ်လို့ဖျားသခင်အားပြစ်တင်ရာရောက်နေပါတယ် မိမိကိုယ်တိုင်သာဖြောင်းမတ်မှန်ကန်တယ်ဆိုပြီးတော့အဲ့ဒီသဘောကိုမူသားရဲ့အဖကတော့ချင်းအစပြုတ်ပြီးတော့ပေါ်ပေါက်လာတဲ့ခါမှာအာရန်ရဲ့သားသမီးအပေါင်းတို့ကတော့ချင်းဒီသဘောကိုထင်ရှားပါရှိလေကြတယ်။ဤကဲ့သို့သောဝင်းချတောင်းမှန်ခြင်းမျိုးဟာဝိညာဉ်တော်နှုတ်ဆော်တိုက်တွန်းခြင်းကြောင့်မဟုတ်ဘူး။ဖယားသခင်ဟာလက်ခံတော်မူပါဘူး။မှန်သောနောင်တဟာအပြစ်သားအားမိမိရဲ့အပြစ်ကိုမိမိကိုယ်တိုင်ကအစေခံလျက်လိန်လေလှည့်ပြခြင်းကောက်ကျစ်ဆင်းလဲခြင်းမရှိဘဲဝင်ခံဖို့ရန်အတွက်အလုံးမပင်ရည်ကြီးပါတယ်။တနာစရာကောင်းသောအခွန်ခံကဲ့သို့ကောင်းကင်တို့မမျောမကြည့်ပဲနဲ့ခေါင်းကိုငုံပြီးတော့"အိုးဖရာသခင်အပြစ်များသောကျွန်ုပ်ကိုတနာခြင်းကရုဏာစိတ်ရှိတော်မူပါ"လို့ရှောက်ထားလိမ့်မယ်။ဒါအပြင်မိမိရဲ့အပြစ်ကိုဝန်ခံတော်သူတို့ဟာဖြောင်းမရသောရောက်လိမ့်မယ်။အကြောင်းမူကားယေရှုအားသို့ရှင်နောင်တရသောဝိညာဉ်အတွက်မိမိရဲ့အသွေးအပြင်တောင်းပန်ပြောဆိုတော်မူလိမ့်မယ်။မှန်သောနောင်တနှိတ်ချခြင်းတို့အကြောင်းနှင့်သက်ဆိုင်ပြီးတော့ဖယားသခင်ရဲ့နှုတ်ထွက်စကားတော်မှာပုံသက်တည်များဟာအပြစ်အတွက်စင်ကြေပေးခြင်းဒါမှမဟုတ်မိမိကိုယ်တိုင်သာဖြောင်းမတ်တယ်ဆိုပြီးတော့သဘောများမပါမရှိပဲနဲ့ဝင်ချတောင်းပန်ခြင်းမျိုးကိုထင်ရှားစွာဖော်ပြထားကြမယ်ရှင်ဘောလူကတော့ရှင်မိမိကိုယ်ကိုကာကွယ်ပြောဆိုရမစိုးစားဘူးမိမိရဲ့အပြစ်များကိုရှော့၍ပြရန်လည်းမကြံစီဘူး၎င်းအပြစ်တို့ကိုအမဲဆုံးသောဆင်းရောင်ဖြင့်ချေလည်ပြထားတယ်ယေဘုဟိအကြီးတို့ထာ၌အခွင့်ရပြီလျင်တန်ရှင်းသောသူအများတို့ကိုထောင်ထဲမှလောင်ထားပါ၏သူတို့သည်အသေးအချင်းကိုခံရသောအခါအကျွန်ုပ်သည်ဝန်ခံပါ၏သူတို့သည်ဖျားသခင်ကိုနှုတ်ဖြင့်ပြင်မာစေခြင်းကအကျွန်ုပ်သည်အနိုင်တက်ပြုတ်၍ခသိမ်းသောတရားစရတ်တို့၌ကျိန်ဖန်များစွာဒဏ်ပေးပါ၏ပြင်းစွာသောအမျက်ဒေါသနှင့်တကြွန်းတနိုင်ကန်တိုင်အောင်သူတို့ကိုညှင်းဆဲနှိပ်စက်ပါ၏ဆိုပြီးတော့သူကတော့ချင်းဖော်ပြခဲ့တယ်တမန်တော်ဝိထုခန်းကြီး26အပိုင်းငယ်10:17မှာเนาะရှင်ပေါ်လူနေတဲ့မိမိပြုတ်လောက်ခဲ့တဲ့အရာကိုထိန်ဝှက်မထားဘဲနဲ့မိမိဘာလောက်ခဲ့တယ်လဲဘာလောက်ခဲ့တယ်လဲဘာလောက်ခဲ့တယ်လဲဆိုတာကိုသူကတော့ချင်းလုံးဝကတော့ချင်းဖွင့်ပြပြီးတော့ဘုရားသခင်ရှင်မှာဝင်ချတောင်းပန်ခဲ့တယ်ဆိုတာကိုတွေ့ရမယ်သခင်ယေရှုခရစ်တော်သည်အပြစ်ရှိသောသူတို့ကိုကယ်တင်ရာဤလောကသို့ကြွလာတော်မူ၏ထိုသူတို့တွင်ငါသည်အပြစ်ကြီးဆုံးသူဖြစ်၏ဆိုပြီးတော့သူကားတို့ရှင်မဆိုင်မလင့်ပဲနဲ့ဆက်လက်ပြီးတော့ဖော်ပြသေးတယ်။တိမောသေဩဝါဒစာပထမဆောင်ခန်းကြီး1ပိုင်းငယ်15မှာတွေ့ရတယ်။ဒါကြောင့်သခင်ယေရှုခရစ်တော်ကအပြစ်ရှိသောသူတွေကိုကယ်တင်ဖို့ရန်အတွက်ဒီလောကကိုကြွလာတာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ကားတို့ရှင်အပြစ်ရှိတယ်။အပြစ်ရှိတဲ့သူအတွက်သခင်ယေရှုကကယ်တင်ဖို့ရန်ဒီလောကကိုလာတာဖြစ်တယ်။အဲဒီတော့ကြောင့်ယနေ့ကျွန်တော်အားလုံးကကယ်တင်ခြင်းဆုယေရှုကိုခံစားနေရတဲ့အသားသမီးတွေဖြစ်တယ်။သခင်ယေရှုခရစ်တော်ရဲ့နော်ကျွန်တော်ပေါ်မှာဆိုရှင်ချစ်ချင်းမေတ္တာကိုကျွန်တော်ကခံစားနေရတာဖြစ်တယ်။ဒါခရစ်တော်ရဲ့ဒီလောကကိုကြွလာခြင်းကချစ်တယ်မိတ်ဆွေ။သူကဆိုရှင်ကျွန်တော်တို့အတွက်ကယ်တင်ခြင်းစုယေရှုကိုပေးခဲ့တာဖြစ်တယ်။ဒါကြောင့်ရှင်ပေါ်လူကဆိုရှင်ထိုသူတို့တွင်ငါသည်အပြစ်ကြီးဆုံးသောသူဖြစ်တယ်ဆိုပြီးတော့ဖော်ပြခဲ့တာကိုတွေ့ရမယ်။ဒါတော့ဒီနေ့ကျွန်တော်ရဲ့တက်တာမှာမှန်ကန်တဲ့နောင်တအဖြစ်နှိမ့်ချပြီးတော့စိတ်နှလုံးကြေကွဲတဲ့သူဟာဖယားသခင်ရဲ့မေတ္တာတော်အကြောင်းနဲ့ကဏီကောရဏီကုန်းရဲ့တန်ဖိုးအကြောင်းကိုကျွန်တော်ကတို့ရှင်ကောင်းစွာသိရှိနားလည်ပြီးတော့လေးစားလာလိမ့်မယ်။ဒါအပြင်ချစ်ချင်းမေတ္တာနဲ့ပြည့်စုံသောဖခင်အားဝင်ချတောင်းမှသောတားခဲ့သူအမှန်နောင်တရသောသူဟာတို့ရှင်မိမိအပြစ်ရှိသမျှတို့ကိုဖယားသခင်ရဲ့ရှေ့တော်သို့ယူဆောင်လာလိမ့်မယ်။ကိုပြစ်တို့ကိုဖော်ပြတောင်းမှလည်းရင်ငါတို့အပြစ်များကိုလွတ်၍အပြစ်ရှိသမျှနှင့်ကင်းစင်စေခြင်းကဘုရားသခင်သည်သစ္စာတရားနှင့်၎င်းဖြောင်းမတ်ခြင်းတရားနှင့်၎င်းပြည့်စုံတော်မူ၏ဆိုပြီးတော့တမန်ကျမ်းစာကရေးထားတာဖြစ်တယ်။ရှင်ဟောရစာပထမဆောင်ခန်းကြီး1ပိုင်းငယ်6မှာတွေ့ရမှာဖြစ်တယ်။ဒါကြောင့်ဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့အပြစ်ကိုဖော်ပြဝင်ချခြင်းဆိုတဲ့ဒုတိယပိုင်းကိုကျွန်တော်လေ့လာတဲ့အခါမှာကျွန်တော်တို့အနေနဲ့ဘာဖြစ်လဲမိမိရဲ့အပြစ်ကိုဘယ်တော့မှထိန်ဝှက်မထားပါနဲ့။ခြံလှက်လည်းမထားပါနဲ့။အရှိကိုအရှိတိုင်းဘုရားသခင်ရှေ့မှာကျွန်တော်ကတော့ရှင်သွားပြီးတော့တင်ပြပါဖော်ပြပြီးတော့ကျွန်တော်တောင်းပန်တိုးရှိုးပြုရန်အတွက်အလုံးမပင်ရည်ကြည်တယ်။အဲဒီလိုဖော်ပြပြီးတော့ကျွန်တော်တောင်းပန်မယ်ဆိုလို့ရှင်ဘုရားသခင်ကဘာပြောလဲ။ကိုပြစ်တုတ်ကိုဖော်ပြတောင်းပန်လေရင်ငါတို့အပြစ်တုတ်ကိုလွတ်၍အပြစ်ရှိသမျှနှင့်ကင်းစင်စေခြင်းကဘုရားသခင်သည်သစ္စာတရားနှင့်၎င်းဖြောင်းမခြင်းနှင့်၎င်းပြည့်စုံတော်မူ၏ဆိုတဲ့အတိုင်းပဲဒီနေ့ကျွန်တော်အားလုံးကမိမိတို့ရဲ့
နေ့စဉ်နဲ့တူဝပြုတ်လောက်ခဲ့မိတဲ့အပြစ်တွေကိုကျွန်တော်ကဝင်ချတောင်းပန်ပြီးတော့တကယ်ပဲဖော်ပြပြီးမှဝင်ချတောင်းပန်ပြီးတော့ဘုရားသခင်ရှေ့တော်မှောက်မှာဖြူစင်တဲ့သားသမီးများတန်ရှင်းတဲ့သားသမီးများမွန်မြတ်တဲ့သားသမီးတွေအရောက်တိုင်းဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုနဲ့နေကုန်းချုပ်လိုက်ပါလေခြေတမိတ်ဆွေများအားလုံးပေါ်ဘုရားကောင်းကြီးချပါစေအာမင်
တော်တော်ရှင်များရှင်ဝိညာဉ်စာပေဖတ်ကြားခြင်းအစီအစဉ်မှာဒုက္ခချမ်းသာလမ်းညွှန်စာအုပ်မှာခွန်အားရယူသွားမှာဖြစ်ပါတယ်မိမိတို့စိတ်နှလုံးတကားများကိုဖွင့်လျက်ဝိညာဉ်စုကျေးဇူးအပေါင်းကိုရယူကြပါစို
့သခင်ယေရှုကထိုနည်းတူပြုရန်တွင်တင်တော်မူလျက်ငါ၌တည်နေကြလောငါသည်လည်းသင်တို့၌တည်နေမည်စပစ်ခက်သည်အပင်၌မတည်လျင်ကိုယ်လိုလျောက်မတီးနိုင်တကယ်သူတင်းတို့ဒီငါနိုင်မတီးလျင်အတီးမတီးနိုင်ကြငါနှင့်ကွာလျင်တင်းတို့ဒီအဘဲမှုကိုမြတ်မတက်နိုင်ယောဟန်ခန်းကြီး15ခန်းငယ်လေးဖူမိန်တော်မူ၏အခက်သည်ကြီးပွား၍အတီးအတီးချင်းကပင်မကြီးပေါ်၌အမိပြုရတကယ်သူတင်းတို့ဒီတန့်ရှင်သောတက်တာမျိုး၌နေထိုင်ရင်သခင်ခရစ်တော်ပေါ်၌အမိပြုရကြသည်ကိုယ်နှင့်ကွာလျင်တင်းတို့ဒီအသက်မရှင်နိုင်ကြသွေးဆောင်ခြင်းကိုတားဆီးရန်သို့မဟုတ်ကျေးဇူးတော်၌၎င်းတက်ရှင်ချင်း၌၎င်းကြီးပွားရင်တင်းတို့ကိုယ်တိုင်၌တကူမရှိကိုရော၌တည်နေလင်တင်းတို့သည်ကြီးပွားတုတက်လင်မည်ကိုရောထမအသက်ကိုရယူလင်တင်းသည်မညူနှွယ်အသီးမသီးပဲမနည်းမျက်နှာမှာစိုက်ထားသောပင်ကဲ့သို့ဖြစ်လင်မည်ကြီးပွားမှုနှင့်ဆိုင်သောတောင်ဝန်အချို့ကိုမိမိတို့ကိုယ်တိုင်သာဆံရွက်ကြရမည်ဟုအများသောသူတို့ကထင်မှတ်ကြသည်သူတို့သည်အပြစ်လွတ်ခြင်းအတွင်းသခင်ခရစ်တော်ကိုယုံကြည်အားကိုးကြသော်လည်းယခုကောင်းမှုမံကန်စွာအသက်ရှင်စေဖို့မိမိတို့၏အစွမ်းတတ္တိကိုအားကိုးနေကြသည်သို့သောထိုသို့ကြိုးပမ်းမှုသည်ပြည့်ကွက်သွားရမည်သခင်ယေရှုကငါနှင့်ကွာလင်သင်တို့သည်အဘယ်မှုကိုမျှမတတ်နိုင်ဟုမိန့်တော်မူ၏ကျေးဇူးတော်၌ကျွန်ုပ်တို့၏ကြီးပွားခြင်းကျွန်ုပ်တို့၏ဝမ်းမြောက်ခြင်းကျွန်ုပ်တို့၏အသုံးဝင်သောအဖြစ်မှစ၍ရှိသမျှတို့သည်သခင်ခရစ်တော်နှင့်ဆက်ဆံခြင်းပေါ်၌အမိပြုပေသည်ကိုတော်သည်ကျွန်ုပ်တို့၏ယုံကြည်ခြင်းကိုအစအဦးစင်ရင်တော်မူသောသူမဟုတ်အဆုံးတိုင်အောင်စုံလင်စီတော်မူသောသူလည်းဖြစ်တော်မူ၏အဆအူဦးအဆုံးနှင့်အစင်မြဲတည်တော်မူသောသူကသခင်ခရစ်တော်ဖြစ်တော်မူ၏အမှန်မင်ကိုရသည်ကျွန်ုပ်တို့နှင့်အတူအဆအူနှင့်အဆုံး၌သာမကလမ်းခင်း၏ခြေလမ်းတိုင်း၌ရှိတော်မူလိမ့်မည်ငါသည်ထာဝရဘုရားကိုအစင်မပြတ်မျက်မှောင်ပြု၏အကြောင်းမူကားငှက်လျက်ရဘဲ၌တည်ရှိတော်မူသည်ဖြစ်၍ငါသည်လှုပ်ရှားခြင်းမရှိရဟုဒါဝိမင်းကြီးကပြောဆိုထားသည်စာလကျမ်းခန်းကြီး16ခန်းငယ်ရှိကျွန်ုပ်သည်သခင်ခရစ်တော်၌အဘယ်သို့တည်နိုင်မှမည်နည်းဟုသင်ကမေးသလားပထမဦးစွာကိုရောကိုလက်ခံစဉ်ခါကပြုသည်နေတူပြုပါထို့ကြောင့်သင်တို့သည်သခင်ယေရှုခရစ်ကိုခံယူပြီးသည်ဖြစ်၍ထိုသခင်၌ကျင်လည်ကြလောကိုရောသည်ခံခြင်းနှင့်ခံငယ်ချခုနှင့်ဖြောက်မှတ်တော်သူသည်ယုံကြည်ခြင်းအားဖြင့်အသက်ရှင်လိမ့်မည်ဟေဘဲခန်းကြီး30ခန်းငယ်30ရှင်သင်ကိုယ်ကိုဖျားသခင်အဖို့လုံးလုံးဖြစ်စေခြင်းက၎င်းဖယားသခင်ကိုကိုးကွယ်၍စကားတော်ကိုလိုက်နာခြင်းက၎င်းတင်းသည်ဖယားသခင်အားတင့်ကိုယ်ကိုအပ်ပေ၍သခင်ခရစ်တော်ကိုတင်း၏ကယ်တင်ရှင်ဖြင့်လက်ခံပြီးတင်းကိုယ်တိုင်တင်း၏အပြစ်များတွင်အပြစ်ဖြေလွတ်ခြင်းမှုကိုမပြုလုပ်နိုင်တင်း၏စိတ်နှလုံးကိုမပြောင်းလဲစေနိုင်တင့်ကိုယ်ကိုဖယားသခင်အားအပ်ပေရနိုင်သခင်ခရစ်တော်၏အကျိုးကိုထောက်လျက်ဖယားသခင်၏အမှုကိစ္စအလုံးကိုတင်းဖို့ပြုတော်မူခဲ့သည်ကိုတင်းသည်ယုံကြည်၏ယုံကြည်ခြင်းအပြင်တင်းသည်ခရစ်တော်ပိုင်ဆိုင်ရာဖြစ်လာ၏၎င်းပြင်ယုံကြည်ခြင်းအဖြစ်သင်သည်သခင်ခရစ်တော်၌ကြီးပွားရလိမ့်မည်ပေးခြင်းနှင့်ယူခြင်းအဖြစ်ဆိုလိုသည်သင်၏စိတ်နှလုံးသင်၏အလိုဆန္ဒသင်၏အလုံးသင်ကိုယ်တိုင်မှစ၍ရှိသည်များကိုကိုရော၏အလိုတော်ကိုလိုက်နာရင်ကိုရောအားအပ်ပေရမည်၎င်းပြင်သင်၏စိတ်နှလုံးထဲ၌ကင်းအောင်နေစေရန်သို့၎င်းသင်၏ခွန်အားသင်၏ဖြောင့်မတ်ခြင်းသင်၏ထာဝရကူညီဖြစ်စေရန်သို့၎င်းသင်အားနားထောင်နိုင်သောတကူးကိုပေးရန်သို့၎င်းကောင်းချီးမင်္ဂလာအပေါင်း၏ပြည့်စုံခြင်းဖြစ်သောသခင်ခရစ်တော်ကိုသို့၎င်းသင်သည်အလုံးစုံခံယူရမည်။နာနဲ့ချိန်တွင်သင်ကိုယ်ကိုဖျားသခင်အားဆက်ကပ်ပူဇော်လော။အိမ်မှုသည်သင်၏ပထမဆုံးအလုပ်ဖြစ်ပါစေ။အိုထာဝရဖျားကိုတော်ဖို့လုံးလုံးဖြစ်စေခြင်းကအကျွန်ုပ်ကိုလက်ခံတော်မူပါ။အကျွန်ုပ်၏အကြံစီရှိသမျှကိုကိုတော်၏ချီးရင်း၌ချထားပါ၏။ကိုတော်၏အမှုတော်တွင်ယနေ့အကျွန်ုပ်ကိုအသုံးပြုတော်မူပါ။အကျွန်ုပ်၌တည်နေတော်မူ၍အကျွန်ုပ်၏အမှုကိစ္စရှိသည်များသည်ကိုရော၌ပြင်းမြောက်စေပါဟုဆုတောင်းပါ။အိမ်မှုသည်နေ့စဉ်ပြုရသောကိစ္စဖြစ်သည်။နေ့နှင့်တိုင်းတစ်နေ့လုံးတွင်တင့်ကိုယ်ကိုဖျားသခင်အားဆက်ကပ်ပူဇော်လော။က ကိုရောစီမံတော်မူသည့်အတိုင်းပြင်းမြအောင်ဆောင်ရွက်စေခြင်းကသို့မဟုတ်ပယ်ရှားစေခြင်းကသင်၏အကြံစီရှိသည်မှအလုံးကိုကိုရောအားအဲ့နှံလို့ထိုနည်းအဖြင့်သင်သည်သင်၏အသက်တာကိုဖယားသခင်လက်ထဲသို့တနည်းပြီးတနည်းအဲ့နှံလိမ့်မည်၎င်းပြင်ထို့သို့အဖြစ်သင်၏အသက်တာသည်သခင်ခရစ်တော်၏အသက်တာနည်းတူတာ၍ပြုပြခြင်းခံရလိမ့်မည်
သတ္တရှင်များရှင်ဒုက္ခချမ်းသာလမ်းညွှန်စာအုပ်မှဖတ်ကြားပေးသွားတဲ့သတင်းစကားများကိုကြားသိရခြင်းအပြင်မိတ်ဆွေတို့တူစီရဲ့တရားမှဝိညာဉ်ခွန်အားများစွာရရှိကြပါစေ။သတ္တရှင်များအားလုံးပေါ်ထာဝရဘုရားသခင်ထံတော်မျက်စီမှညီတဲ့ချင်းကောင်းချီးမင်္ဂလာများတွန်းလောင်းချပေးပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။
တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသည်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါလေ။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့အပြင်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 116တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ယေရှုတင်ပါတယ်ခင်ဗျာ